သာသနာတော်နှစ်2555ခုနှစ်ကောဇာတကရ1383ခုနှစ်ပြာသူလိုင်းပြောဆန္ဒရ2012ခုနှစ်ဇန်နဝါရီလ20ရက်စံကြောင်းမြို့နယ်ခတ္တလန်24ပြည်နေအိမ်၌ဆင်းကျင်းပါပြုလုပ်အပ်သောမိခင်ကြီးတော်ကျိုင်းမော်3နှစ်ပြည့်အတွက်ရှိစုကျင့်ပါအပ်သည့်ဓမ္မသဘင်အခမ်းအနားဝယ်ဟောကြားအပ်သောအငင်းပွားသူတို့၏အတွင်ရေးများအကြောင်းတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်အခမ်းအနားကိုရွှေဖုံးတော်သခင်ရှင်တော်မြတ်ဖရာ၏မဟာကရုဏာကုံကိုအာယုံပြုကားတည်ကျူးဖွဲ့ဆိုအပ်သောဝန္ဒနာပနာမအာသီတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပ္ပကောတိဟိပိယပမေယံကာလံကရွန်တော်တိဒုဂရာဏိခေရံကတောလောကဟိတယာနာထောနမောမာကာရုဏိကတတတ္တာယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပါတုလာတောင်းတဂုံပေါင်းခါသဖြင့်နာထအမိညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအေအတွက်အတင်ချတို့ဖြင့်တော်လဲအပမိယံရေအတွက်တိုင်းတာဖော်ပြခြင်းကမစွာနိုင်ပါသောကာလံလေးအတင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပါအလုံးငါအတိဒုက္ခရာနိဥ္ဇာသက်ချေလက်အင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနိဆွန်ညင်းကြီးဟုစတိထဝေငါးသွဲအစုအလုံးခဲရင်တော်မူတို့ကိုကရွန်တော်ဖျားဖြည့်ရန်ဤတန်ကြိုးကုတ်အထုတော်မူရသည်ဖြစ်ပေခေရန်လက်ချေမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မခြင်းသို့ကတောဘဝတဏ္ဏကျင့်ဖျားစွာရောက်တော်မူခဲ့ရရှာလိမ့်ပြီမဟာကရုဏီကတ္တတ္တဝါများယင်ဝဲသားကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလွလာတောင်းတကုန်ပေါင်းခါသဖြင့်နာထအမိညာထိုးရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြောင်းမံကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေသတည်းအငင်းပွားသူတို့၏အတွင်ရေးများလို့လောကမှာအငင်းမပွားတဲ့အဖွဲအစီအငင်းမပွားတဲ့နေရာဆိုတာမရှိဘူးပေါ့သူအငင်းပွားကိုအငင်းပွားမှုကိုလွန်မြောက်တယ်ဆိုတာဖရာယန္တာမှာလွန်မြောက်တာဇန်နေပုဂ္ဂိုလ်တွေကအငင်းပွားမှုကိုမလွန်မြောက်နိုင်ကြဘူးဘာဖြစ်လို့တော့ဆိုအတွင်းကြတဲ့အကြောင်းတရားတွေရှိနေသေးတဲ့အတွက်ကြောင့်တစ်ချိန်တက်နေပြီမဲ့တစ်ချိန်မှာအငင်းပွားစရာတွေဖြစ်ဖြစ်လာကြတယ်ဟောတနိုင်ငံနဲ့တနိုင်ငံလည်းအငင်းပွားတယ်တမျိုးနယ်နဲ့တမျိုးနယ်တရွာနဲ့တရွာမိသားစုတစ်ခုနဲ့တစ်ခုသို့မဟုတ်မိသားစုအတွင်းမှာဆိုတော့အပြန်အလှန်ညှင်းပွားမှုတွေရှိကြတယ်ပေါ့ခါကအမတမ်းမထင်ရှားတဲ့လောကကြီးဟာဘယ်နေရာပဲကြီးကြီးအညှင်းပွားမှုလေးတွေရှိအညှင်းပွားဆိုတာမတူညီတဲ့စကားတွေကိုပြောကြတာပေါ့သူကတမျိုးပြောတယ်ကိုကတမျိုးပြောတယ်ပါဠိလိုအညှင်းပွားတာကိုဝိဝါဒလို့ခေါ်တယ်ဝိမတူညီတဲ့စကားမျိုးကိုဝါဒပြောဆိုကြတာတယောက်နဲ့တယောက်အမြင်မတူအမြင်မတူသည့်အတွက်ကြောင့်ဆန့်ကျင်တဲ့စကားကိုပြောကြတာဘယ်အခါပဲဖြစ်ဖြစ်လောကလူသားတွေဟာချင်းချင်းကွဲလဲတဲ့စကားတွေပြောရင်ကနေပြီးတော့ဒီကကြီးမားတဲ့ဟိုအငင်းပွားမှုကြီးတွေဟာဒီအခြေခံကစလို့ပြောတာနော်အဲ့တော့ဒီကွဲလွဲမှုတွေအငင်းပွားမှုတွေဟာ ရှေးခေတ်အနေနဲ့ပြောမယ်ဆိုလို့ရှင်ခတ္တိယဆက်မင်းမျိုးနွယ်အချင်းချင်းလည်းပဲအငင်းပွားကြတယ်ဗြဟ္မဏဆက်လို့ခေါ်တဲ့ဗြဟ္မဏအမျိုးနွယ်အချင်းချင်းလည်းအငင်းပွားတယ်ဂါပတိလို့ဆိုတဲ့တမန်ယတုယတာကြားထဲမှာလည်းပဲအချင်းချင်းအငင်းပွားကြတယ်လို့ဒီအငင်းပွားမှုနဲ့ပတ်သက်ပြီးတော့လိလာစရာသိရှိစရာစာပေကျမ်းအထဲမှာမေးခွန်းပေးပြီးတော့ဖြေထားတဲ့အဖြေလေးတွေရှိတယ်ပေါ့အဲ့ဒီတုတ်ကအာရမထန္တာတုတ်လို့ခေါ်တယ်အာရမထန္တာဆိုတာပုံနာကြီးတူရဲ့အမည်ပဲသူကမေးတာလူချင်းချင်းအငင်းပွားနေတာဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့သူမေးခွန်းက general point မေးထားတာဖြေတာလည်းပဲ general point နဲ့ပဲဖြေပါတယ်အငင်းပွားစရာတွေအကြောင်းကြီးအများကြီးရှိတယ်ပေါ့နာမည်တက်မယ်ဆိုလို့ရှင်တစ်ခုနဲ့ပတ်သက်ပြီးတော့အငင်းပွားတာပေါ့နော်ဥပမာဆိုတော့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားတာလားလူမှုရေးကိစ္စနဲ့ပတ်သက်ပြီးအငင်းပွားတာလားအမွေရလိုမှုနဲ့ပတ်သက်ပြီးအငင်းပွားတာလားဆိုတာဒီနယ်မြေနဲ့ပတ်သက်ပြီးတော့အငင်းပွားတာလားဆိုတာဒါတွေအမျိုးမျိုးတော့လာတာပေါ့နော်အလိုပဲဖြစ်ဖြစ်အငင်းပွားမှုဆိုတာဟာလောကကြီးမှာရှိနေစေပဲအဲ့တော့မရှိဘူးဆိုရင်လည်းတစ်ခဏပဲရှိနေကြတဏ္ဍာန်နဲ့တဏ္ဍာန်လည်းကြည့်လေပေါ်လာလိုက်ဆိုရင်ဒီနေမြေနဲ့တတ်မှတ်ပြီးတော့အငင်းပွားနေကြတာမဖြေရှင်းနိုင်တဲ့အချိန်မှာဒီတိုင်းထားတော့ပြီးနေတယ်လို့မဟုတ်ဘူးသူကချိန်မြေးထားပြီးတော့အငင်းပွားမှုတွေဖြစ်တယ်သူပိုင်တယ်ငါပိုင်တယ်ဆိုတဲ့အငင်းပွားမှုအများပိုင်မှုထားတဲ့ဒီလိုသတ်မှတ်ထားတဲ့ရေပိုင်နဲ့ပတ်သက်ပြီးတော့ပင်လေရေပိုင်နဲ့ပတ်သက်ပြီးတော့အငင်းပွားတယ်။ဒါလောကကြီးကိုဟိုကြိထက်ဖို့ပြောတာနော်။မှန်ပါပါဗျာ။အငင်းပွားမှုတွေကအများကြီးရှိတယ်။အများကြီးရှိတယ်။နိုင်ငံရေးနဲ့ပတ်သက်တာအငင်းပွားတာလည်းရှိတာပဲ။မျိုးစုံပဲ။အဲ့ဒီအငင်းပွားမှုတွေမှန်တယ်များဘာကနေစတင်လာတာရောဆိုတာအကြောင်းရင်းကိုနားလည်ဖို့။ရသဗျာသခင်ကိုရောမြတ်ရဲ့တရားတွေမှာအကြောင်းရင်းကိုပဲစာမူလအကြောင်းအနိကအကြောင်းအဲ့ဒီအကြောင်းတွေးဖို့ဆိုတာအတ္တမအရေးကြီးတဲ့အချက်တစ်ခုပဲ။ဒါကြောင့်မို့သစ္စာလေးပါးဟောတယ်ဆိုတဲ့နေရာမှာအကြောင်းရင်းကိုရှာပြတာပဲမြတ်စွာဘုရား။ဒုက္ခဆိုတာကဲရထားတဲ့ယုတ်တိဏ္ဏနေဒီနှစ်ခုဟာရထားတဲ့ခန္ဓာ၅ပါးဟာခြေနှက်ဆရာမကောင်းဘူး။ဘောက်ချမ်းသာပဲဖြစ်ဖြစ်တဏိတရားဟာယူရင်းပြပြလာတယ်နောက်ဆုံးမှာတည်ဆုံးသွားကြခန္ဓာ၅ပါးဆိုတာခိုင်မြဲတာလည်းမဟုတ်ဘူးမခိုင်မြဲတဲ့ကြားမှာလည်းပဲဒုက္ခတွေအမျိုးမျိုးပေးတယ်အဲ့ဒီဒုက္ခမျိုးအမျိုးမျိုးပေးနေတဲ့ခန္ဓာ၅ပါးကိုဒုက္ခလို့ကျင့်နှက်ဆရာမကောင်းတဲ့စကလုံးနဲ့သူ့ကိုညှိပေးထားတာနော်မှန်ပါပါဘုရားအဲ့ဒီကျင့်နှက်ဆရာမကောင်းတဲ့ဒီဒုက္ခရဲ့အကြောင်းရင်းကဘာလဲဆိုတာကိုမြတ်စွာဘုရားကဒုက္ခသမုဒယလို့ဟောတာပဲတော်တော်ဒီတစ်ခုတည်းလားလို့ဆိုတခုတည်းလို့ပြောတာတော့မဟုတ်ဘူးအဓိကအကြောင်းတစ်ခုကိုပြောရတယ်အကုန်လုံးပြောလို့မရဘူးအဓိကအကြောင်းပဲပြောတာပဲမူလအကြောင်းအဓိကအကြောင်းကြည့်လေပရိစ္ဆေသမုပ္ပါဟောတဲ့အခါမှာကုသိုလ်အဟုတ္တတွေအကျိုးပေးဖို့အစဉ်နဲ့လူတွေရဲ့တဏ္ဍာမအကူမြူနေရှင်ဖြစ်တယ်ကံတရားတွေဟာလူတွေဟာစုဆောင်းမိတယ်ကောင်းတာလည်းလုံးမိတယ်မကောင်းတာလည်းလုံးမိတယ်ပါရှိနေလို့ကောင်းတာနဲ့မကောင်းတာတွေကိုယ်တဏ္ဍမှာဖြစ်နေရတာလေလို့ဆိုမေးလို့ရှင်အဝိဇ္ဇာရှိနေလို့အဝိဇ္ဇာဆိုတာအမှန်မသိခြင်းပဲတော့အတိညာပြည့်စုံသွားပြီဆိုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာအကောင်းဆိုးဆိုတာနှစ်ခုအဆိုးမဖြစ်သေးတဲ့အတွက်ကြောင့်အကောင်းဆိုတာလည်းတတ်မှတ်စရာအကြောင်းမရှိတော့ဘူးပေါ့အဲ့တော့ကံတရားဆိုတာမဖြစ်တော့ဘူးလို့ဒီလိုဆိုလိုတာနော်မှန်ပါပါဘုရားကောင်းကျိုးဆိုးကျိုးပေးမဲ့ကံတရားတွေမဖြစ်နိုင်တော့ဘူးအဲ့တော့အဝိဇ္ဇာရှိနေတယ်ဗျာသင်္ခါရဆိုတာရှိနေမယ်လို့ဆိုတဲ့နေရာမှာလည်းပဲအဝိဇ္ဇာတခုတည်းလားလို့မေးရင်မဟုတ်ဘူးအဓိကပါရဏအကြောင်းတစ်ခုကိုပြောတာသူကအရေးပါတယ်သို့တော့သူနဲ့ဆက်နွယ်ပြီးအခြားအကြောင်းတွေအများကြီးရှိသေးတယ်လို့သူတို့ပြောတာဆိုပါတော့မြတ်စွာဘုရားကမြင်သိစိတ်ကလေးဖြစ်မှုနဲ့ပတ်သက်ပြီးပြောတဲ့အခါမှာမျက်လုံးရဲ့မြင်စရာအာရုံရဲ့ဒီနှစ်ခုစုံငင်းညောင်မြင်သိစိတ်ဖြစ်တယ်လို့ဆိုဒီအကြောင်းနှစ်ခုတင်လားလို့ဆိုဆုံတိုင်းမြင်သလားလို့မေးလို့ရှင်ဆုံတိုင်းတော့မမြင်ဘူး attention လို့ခေါ်တဲ့မနတိကာရဆိုတာဈာခံလေးရှိသေးတယ်နော် အဲ့ဒီမြင်မှုမှာလည်းပဲထင်ရှားဖို့အတွက်အလင်းရောင်ဆိုတဲ့အကူအညီအားရှိသေးတယ်။ဒါတွေကိုထက်မပြောဘဲနဲ့မြတ်စွာဘုရားအကြောင်းနှစ်ခုတည်းပြောတာ။ဘာကြောင့်ပြောတာလဲဆိုအဓိကအကြောင်းနှစ်ခုပြောတာ။အဲ့ဒါလိုပဲဘုရားရဲ့တရားတော်ဟာအကြောင်းအကျိုးစနစ်တကျရှားဖွေလေ့လာပြီးတော့အကြောင်းတရားရှိနေတယ်များအကျိုးတရားရှိနေမှာပဲဆိုတဲ့ဒီအမြင်ဆိုလိုတာကသဒ္ဒနာတစ်ခုပေါ့နော်အဲ့ဒီအကြောင်းရှိနေသေးတယ်များအကျိုးရှိနေဦးမယ်ပရိစ္ဆာသမုပ္ပါဆိုတာဒါပြောတာပဲအကြောင်းရှိနေရင်အကျိုးရှိနေဦးမယ်အကြောင်းတရားဖြစ်နေရင်အကျိုးတရားတွေဆိုတာဖြစ်နေဦးမှာပဲလို့ဒီလိုမြင်တဲ့အမြင်မျိုးပါအဲ့လိုမြင်သည့်အတွက်ကြောင့်ဘယ်လိုအကျိုးရှိတုံးဆိုရင်တစ်ဖက်ကကြည့်အကြောင်းတရားတွေမရှိတော့ဘူးဆိုရင်အကျိုးတရားမရှိတော့အကျိုးတရားမလိုချင်တော့ဘူးဆိုရင်အကြောင်းတရားမရှိအောင်လုပ်ဖို့ပဲရှိတယ်ပေါ့ဒါထပ်ပေါက်ကိုရှာတွေ့နိုင်တဲ့ဤစနစ်တစ်ခုကိုပြတာဆင်ញင်တွေးခေါ်တဲ့သဘောတရားတစ်ခုနော်သို့တော့ logic နည်းနဲ့တွေးခေါ်တဲ့ဟာမဟုတ်ဘူးဒသနတမ္မန်နဲ့တွေးခေါ်တာမဟုတ်ဘူးနောက်ကလက်တွေ့လိုက်နိုင်တဲ့ဤနဲ့တွေးခေါ်တာမြတ်စွာဘုရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေတယ်ဆိုတာဒါလက်တွေ့ရှိနေတယ်ဒါဖြင့်ဒီအကြောင်းတရားမရှိတော့ရင်ဟိုအကျိုးတရားမရှိဘူးဒါဖြင့် तू အကြောင်းတရားမရှိအောင်ဘာလုပ်ရမလဲဆိုတဲ့นี้สนิทကိုကျင့်စဉ်တစ်ခုလို့မြတ်စွာဘုရားပေးထားတယ်။ဒါကြောင့်မို့လို့ပြည့်စုံတယ်လို့ခေါ်တာမြတ်စွာဘုရားတရားတော်။သစ္စာလေးပါးကိုကြည့်ပေါ့။ဘုန်းကြီးတို့တွေတဏ္ဍာရမှာဖြစ်နေတာတွေအလုံးဟာဒုက္ခပဲ။အဲ့ဒီဖြစ်နေတဲ့ဒုက္ခတွေကိုဘယ်သူကလှုပ်ဆောင်နေတာတုံးလို့ပြာဏအကြောင်းကိုကြည့်လိုက်တဲ့အခါဒုက္ခသမုဒိယဆိုတဲ့တဏှာပဲ။အဲ့ဒီဒုက္ခသမုဒိယဆိုတဲ့တဏှာဒီအကြောင်းရှိနေသေးတယ်များဒုက္ခတွေရှိနေဦးမှာပဲဒါဖြင့်ဒုက္ခတွေရှိနေတာမရှိတဲ့နေရာရောရှိလားဆိုတော့ရှိတယ်ဒုက္ခနိရောဓအဲ့ဒီဒုက္ခတွေအဆုံးသတ်သွားတဲ့နေရာရှိနိုင်တယ်ဒါဖြင့်အဆုံးသတ်သွားတဲ့နေရာကိုရရှိနိုင်တဲ့နိလန်ရောရှိလားဆိုတော့ရှိတယ်နိလန်ကဒုက္ခနိရောဓဂမိနိပฏิပဒါလို့ဆိုပြီးတော့မဂ္ဂသစ္စာဟောတာဒါဗုဒ္ဓဘာသာရဲ့ချင်းစဉ်တစ်ခုကိုသစ္စာလေးပါးဟာအချင်းဆုံးနည်းနဲ့ရှင်းပြထားတာပဲပြောမယ်ဆိုဝိပဿနာကျင့်စဉ်ကျင့်တာသစ္စာနဲ့ကျင့်တာပဲပေါ့သစ္စာလေးပါးဆိုတာကျင့်စဉ်တစ်ခုပြောပြတာပဲအမှန်တော့တာမန်အဖြစ်နေရင်ဘုန်းကြီးတို့တွေမှာဘာပဲဖြစ်နေတုံးဆိုဒုက္ခနဲ့ဒုက္ခသမုဒိယနဲ့တွားနေကြတာတဏ္ဍာရနဲ့တွားနေလို့ရှိရင်ဒုက္ခသမုဒိယဆိုတဲ့အကြောင်းတရားကြောင့်ဒုက္ခဆိုတဲ့အကျိုးတရားတွေတဝဲလည်လည်နဲ့မဆုံးနိုင်တဲ့တဏ္ဍာရခကြီးကြီးကိုရှောက်နေကြတာကဲတဏ္ဍာရကညီဝေလာပြီဆိုတဲ့အခါမှာတဏ္ဍာရကထွက်ပေါက်ကြတော့ရှိနိုင်သလားဆိုဒုက္ခရှိရင်ဒုက္ခနိရောဓရှိတယ်ဆိုတော့အမြင်တစ်ခုမြင်စေတယ်မြတ်စွာဘုရားကဲဒုက္ခနိရောဓရှိပြီဆိုတာသိပြီအဲ့ဒီကိုသွားဖို့နိလန်ရှိမှာကိုတခါတရံကျတော့မြေကြီးထဲမှာယရနာတွေရှိတယ်လို့သိပြီမဲ့လို့တူးနိုင်တူးဖော်နိုင်တဲ့နိလန်မရှိရင်မသိဘူးလေမရနိုင်ဘူးလေအဲ့တော့နိစနစ်ဟာအမတမ်းမရေးကြည့်လို့ဝေးပေါ့အဲ့ဒါကိုပြလို့ရမြတ်စွာဘုရားဒုက္ခနိရောဓဂါမိနိပฏิပဒါဒုက္ခနိရောဓသို့ဆိုက်ရောက်နိုင်တဲ့လုပ်ငန်းစဉ်တစ်ခုလို့ဒီလိုရှင်းပြောတော့အဲ့တော့မြတ်စွာဘုရားရဲ့တရားတော်ဟာလုံးဝပြည့်ပြည့်စုံစုံရှိတယ်ဘယ်ကိစ္စမှာပဲဖြစ်ဖြစ်အကြောင်းနဲ့အကျိုးဒီနှစ်ခုဆင်ញင်စဉ်းစားကြည့်တဲ့နိစနစ်ပဲမှန်ကန်တဲ့အကြောင်းတစ်ခုကိုရှားမတွေ့ဘဲနဲ့လက်ခံရတာဆိုတာတစ်ခုမှမရှိဘူးမှန်ကန်တဲ့အကြောင်းတရားတစ်ခုကိုဆင်ញင်စဉ်းစားကြည့်ဖို့ဒီလိုပြောတာပဲနော်အဲ့တော့မှန်ကန်တဲ့အကြောင်းကိုသိပြီဆိုလို့ရှိရင်အကြောင်းတရားကိုဖယ်လိုက်တာနဲ့တပြိုင်နက်ကိုမလို့ခြင်းနဲ့အကျိုးတရားဟာတခါတည်းရှင်းမိတာဖြစ်သွားတယ်ပေါ့ဒီအကြောင်းတရားရှိနေသေးတယ်များတော့အကျိုးတရားရှိမယ်ဒါကြောင့်မို့ပရိစ္ဆာသမုပ္ပါဒ်ကိုရှင်းတဲ့အခါမှာဣမတ်သမိန်တတိဣရန်ဟောတိဒါရှိနေရင်ဟိုဟာရှိနေတယ်ဣမတ်တဥပါရဣရန်ဥပိသတိဒါဖြစ်နေလို့ဟိုဟာဖြစ်ရတယ်ဟောအဖြစ်ဘက်ကဒီနှစ်ခုနဲ့စဉ်းစားထားတာနော်သိမြင်ထားတာတခါအပြည့်ဘက်ကနေလှည့်ပြီးတော့စဉ်းစားလိုက်တဲ့အခါဣမတ်သမိန်အတ္တိဣရဏဟောတိဒါမရှိရင်ဟိုဟာမဖြစ်နိုင်ဘူးဣမတ်တနိရောဓဣရဏနိရောဓသတိဒါချုပ်ငိမ့်သွားရင်ဟိုဟာချုပ်ငိမ့်မယ်ဒါအမတမသေးချာတဲ့ဤစနစ်တစ်ခုကိုပေးတာပဲတကယ်ပြောမယ်ဆိုလို့ရှိရင်ယောဂနဲ့ဆေးယောဂကုတာနဲ့ဒီလေးခုနဲ့ပဲအမှန်ကတော့နော်ယောဂရှိတယ်ယောဂဖြစ်ကြောင်းရှိတယ်ယောဂချုပ်ငိမ့်တဲ့နီလန်းရှိတယ်ယောဂချုပ်ငိမ့်ပျောက်ကဲမှုရှိတယ်လို့ဟောဒီလေးခုပဲသစ္စာလေးပါးဆိုတာဒါပဲအဲ့ဒီသစ္စာလေးပါးကိုဖတ်ပြီးတော့ အသေးစိတ်ချဲလိုက်တဲ့အခါကျတော့ပရိစ္ဆေသဘောပတ်ဖြစ်လာပြီတိတဲ့ထပ်ပိုးပြီးတော့ပြည့်ပြည့်စုံစုံပြောတဲ့အခါကျတော့ပဋ္ဌာန်းဆိုတာဖြစ်လာဒါကြောင့်မို့သစ္စာ၄ပါးရဲ့ပရိစ္ဆေသဘောပတ်ရဲ့ပဋ္ဌာန်းရဲ့ဟာအကြောင်းအကျိုးကိုပြည့်စုံဟောတဲ့နေရာမှာပြည့်ပြည့်စုံတဲ့ဆက်ဆော်ပြရရဲ့ထူးခြားတဲ့တရားဒေသနာတွေပဲလို့ဒီလိုဆွလို့တယ်နော်အဲ့တော့နိဗ္ဗာန်ဟောတယ်ဆိုတာစိတ်ကူးရင်နဲ့ဟောတာမဟုတ်ဘူးဆက်ဆော်ပြဟောတာစိတ်ကူးရင်နဲ့ဟောတာမဟုတ်ဘာလို့လဲဆိုတော့စိတ်ကူးရင်မဟုတ်ဘူးဆိုတာဘာကြောင့်ပြောနိုင်တော့ဆိုလမ်းစဉ်မှာရှိတယ်လေတချို့ကလှုပ်ချောင်းလမ်းစဉ်မရှိဘူးလမ်းမရှိဘူးပြောတာပြောထားတယ်ဘာကဘာနဲ့လှုပ်ရမယ်ဆိုတာအတိအကျမပါဘူးဆိုရင်ဒါမှပေါ့အဲ့လိုစိတ်ကူးရင်မဟုတ်ဘူးအတိအကျလမ်းစဉ်ကိုချမှတ်ပြီးတော့ပေးထားတာပြီးတော့လမ်းစဉ်နဲ့ဒီပန်းတိုင်ဟာလည်းပဲအင်တာမတ်လိုက်လျောညီတွေ့တယ်ရောက်တကယ့်ကိုရောက်နိုင်တဲ့ပန်းတိုင်နဲ့ဒါကြောင့်မလို့တာဝရိဏနတ်ပြည်မှာတရားမင်းကြီးကမြတ်စွာဘုရားရဲ့အကြောင်းကိုချီးမွမ်းထောပနာပြောကြားတဲ့ဖြစ်မယ်ဘာပြောတော့ဆိုမြတ်စွာဘုရားချမှတ်ထားတဲ့နိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်ဒီနှစ်ခုကအမတန်မှလိုက်လျောတယ်တဲ့အမတန်မှစီလျောတယ်ပေါ့ဒီအကျင့်ချင်းဒီနိဗ္ဗာန်ဆိုတာကိုရနိုင်တယ်ဆိုတဲ့ဒီလမ်းစဉ်နဲ့အကျင့်တခါတလေလမ်းကျင်နဲ့လမ်းစဉ်နဲ့ပန်းတိုင်ဟာလွဲချော်နေတာတွေအများကြီးရှိတယ်လေချမှတ်ထားတဲ့လမ်းစဉ်ကပန်းတိုင်ကိုမရောက်နိုင်တဲ့လမ်းမျိုးဖြစ်နေတာသိတယ်။ဩမြတ်စွာဘုရားကြတော့မဟုတ်ဘူး။တကယ်ဒီချမှတ်ထားတဲ့လမ်းကြောင်းအတိုင်းလျှောက်သွားရင်တကယ်လည်းရောက်တယ်ဆိုတာအမြဲတမ်းထင်ရှားတယ်ရောက်သွားတဲ့ပုံကိုယ်တွေလည်းအများကြီးရှိတယ်ပေါ့။အေးဒါကြောင့်မို့အခုရည်သည့်ကိစ္စမှာပဲဖြစ်ဖြစ်အတွင်းအကြောင်းတစ်ခုဟာရှိနေတာကြည့်ပဲ။အဲ့ဒီအတွင်းအကြောင်းကိုရှာပြီးတော့မတွေ့နိုင်မဲနဲ့ဖြည့်ရှင်းမှုဆိုတာဘယ်တော့မှမမှန်ကန်နိုင်ဘူးတဲ့။ဒါကြောင့်မို့အငင်းပွားမှုရဲ့အတွင်းရေးတွေဟာအငင်းပွားသူတွေရဲ့အတွင်းရေးဟာဘာတွေလဲ။အတွင်းအကြောင်းတရားတွေဟာဘာတွေလဲဆိုတာဒီအာရမတ္တနာတုံးမှာအတွင်းကြကြဖြည့်ပေးထားတာရှိတယ်။ကဲတော့အငင်းပွားသူကိုနှစ်အုပ်စုခွဲလိုက်။အငင်းပွားသူနှစ်အုပ်စုကတာမန်အယတ္တအယတ္တာတွေနော်အယတ္တတွေသို့မဟုတ်ဟိုလေဒီပေါ့လေဒီပေါ့ဟိုကလာတိနဲ့လေဒီဘာသာရေးသမားမဟုတ်ဘူးနော်အယတ္ထဲနေတဲ့လူတွေရဲ့အငင်းပွားမှုကတစ်ခုဘာသာရေးသမားတွေရဲ့အငင်းပွားမှုကတစ်ခုနှစ်ခုရှိတယ်နှစ်ခုရှိတယ်ဒီလူရဲ့လူအကြောင်းသို့မဟုတ်အိမ်တော်စီးပွားရေးဘဝကိုစွန့်ပယ်ပြီးတော့ဒီဘာသာရေးကိစ္စကိုဆောင်ရွက်တဲ့ဘဝတစ်ခုကိုကူးပြောင်းသွားတဲ့ပုံစံတွေမှာလည်းအငင်းပွားမှုကလွတ်တလားဆိုမလွတ်ဘူးအငင်းပွားမှုရှိတယ်အေးတမန်အိမ်တော်စည်းဝါးရေးနဲ့နေကြတဲ့ပုံစံတွေရှားမှာအငင်းပွားမှုလည်းရှိတယ်အဲ့ဒီအငင်းပွားမှုနှစ်ခုဟာအခြေခံအတွင်းကြခြင်းတူတလားလို့ဆိုမတူဘူးဆိုတာဒီသုတ်တန်အရာထင်ရှားဒါအမတန်မှသဘာဝကျတယ်မေးထားတာနဲ့ဖြေထားတာမြတ်စွာဘုရားသခင်ကိုရောမြတ်ဖြေတာတော့မဟုတ်ဘူးသို့တော်မြတ်စွာဘုရားရဲ့တပည့်တာဝကထဲမှာအင်တမထူးချွန်တဲ့ဒီတရားတော်ကိုရှင်းလင်းဟောကြားတဲ့နေရာမှာမြတ်စွာဘုရားကိုယ်တိုင်ကချီးကျူးရတဲ့ပုဂ္ဂိုလ်တစ်ပါးရှိတယ်။အဲ့ဒီပုဂ္ဂိုလ်ကရှင်မာကိစ္ဆန္နာလို့ခေါ်တယ်နော်။ရှင်မာကိစ္စည်းလို့လည်းပမာရိယသုံးရတယ်။ကိစ္ဆန္နာဆိုတာသူ့အနွယ်ပဲ။သူကဗြဟ္မင်းလူမျိုးအင်တမရုပ်ရည်ကလည်းအင်တမတင်းနောက်တင်းနေရှိတဲ့ပုဂ္ဂိုလ်ပေါ့။ခန့်ညားတယ်ချောမွတ်တယ်။သူ့ရဲ့ဒီရှင်းလင်းဟောပြောချက်ဟာလည်းအမတန်မှဒီနားလေကြရှင်းလင်းမှုကဥပမာမရှင်းတဲ့အချက်ကိုရှင်းလင်းတဲ့နေရာမှာအမတန်မှထူးချွန်ပြောင်မြောက်တယ်ပေါ့တခါတလေကျတော့မရှင်းတာကိုရှင်းရင်ထရှုပ်သွားတာမျိုးပဲဖြစ်တတ်တယ်လေမရှင်းလို့မေးလိုက်လို့ရှင်ပိုးရှုပ်သွားနော်အဲ့လိုမျိုးကလည်းရှိသေးတယ်မရှင်းတတ်လို့ရှင်သူကရှုပ်သွားအဲ့လိုမဖြစ်ဘူးမြတ်စွာဘုရားကအကျဉ်းချုပ်ပြောထားတဲ့စကားကိုလည်းအကျေတဝင့်ချဲ့ဖွင့်ပြီးတော့သူကရှင်းလင်းအောင်ပြောနိုင်တဲ့နေရာမှာအမှန်တမ်းထူးချွန်ပြောင်မြောက်တယ်။ထူးချွန်ပြောင်မြောက်တဲ့ပုဂ္ဂိုလ်ကြီးကိုဣတ္တထေကလို့ခေါ်တယ်။ဣတ္တထေကရဲ့အဓိပ္ပာယ်ကဣတ္တအက္ခဣတ္တအက္ခသူဟာအတော်ဆုံးလို့ဒီလိုပြောတာပဲ။အဲ့ဒီကိစ္စမှာအတော်ဆုံးလို့သတ်မှတ်တဲ့ပုဂ္ဂိုလ်ပေါ့။ outstanding လို့ဆိုလိုတာပေါ့နော်။ထူးချွန်တတ်မြတ်တဲ့ပုဂ္ဂိုလ်အဲ့တော့ဒီတုတ်တန်ကရှင်မာကိစ္ဆန္နာဟောတဲ့တုတ်တန်တစ်ခုပဲအဲ့တော့မြတ်စွာဘုရားဟောကြားတဲ့ယထက်ကမ ရသဗျာရဲ့တပည့်တော်ကတွေထဲမှာဒီပိဋကတ်သုံးပုံထဲမှာရသဗျာဟောတဲ့သုတ်တန်တွေရှိတယ်။ရှင်သာရိပုတ္တရာဟောတဲ့သုတ်တန်ရှိတယ်။ရှင်မောကလံဟောတဲ့သုတ်တန်ရှိတယ်။ရှင်မာကတ္တဝါတို့ရှင်အနန္ဒာတို့ဟောတဲ့ပုဂ္ဂိုလ်သုတ်တန်တွေရှိတယ်။အခုလို့ရှင်မာကိစ္ဆန္နာတို့ဟောတဲ့သုတ်တန်တွေရှိတယ်။ဒီပုဂ္ဂိုလ်တွေဟာဟောပြောမှုမှာထူးခြားပြောင်းပြောင်းကြတယ်လို့ဒီလိုပြောပါတချို့ရဟန္တာပုဂ္ဂိုလ်တိုင်းဟောပြောကြတာမဟုတ်ဘူးမှတ်တမ်းတင်ထားတာမရှိဘူးဥပမာရှင်ရဟုလားဖះသားတော်လေးဖြစ်ပေမဲ့လို့သူဟောတဲ့သုတ်တန်ဆိုမှတ်တာတာရှိမရှိဘူးသူ့ကိုအကြောင်းပြုပြီးတော့ဟောတဲ့သုတ်တန်နေတာရှိတယ်သူကနေပြီးတော့ယဟန်နေကိုဟောခဲ့တာဆိုသိပ်မရှိဘူးနော်ရှားမတွေ့ဘူးရှားမတွေ့တာလည်းမရှိတာလည်းမဟောခဲ့လို့လည်းဖြစ်ကောင်းဖြစ်လိမ့်မယ်သူကဖះသားပြီမဲ့လို့တော်တော်အေးပုံရပါတယ်ကြည်ရတာနော်ငငယ်ရွယ်နဲ့လည်းပြိဋိဘံဆန်တယ်သူပြိဋိဘံဆန်တာဘယ်သွားပြိဋိဘံဆန်တော့ဆိုတာဝရိန္ဒာနတ်ပြည်သွားပြိဋိဘံဆန်တာသူကလူပြည်မှာတော့သူတငယ်ချင်းတွေကတာဝရိန္ဒာမှာရှိပုံရတယ်တန်မြာကတငယ်ချင်းတွေပေါ့နော်ဒါကြောင့်မလို့ပြိဋိဘံဆန်တာတောင်မှသူကနတ်ပြည်တက်ပြီးပြိဋိဘံဆန်တဲ့ပုဂ္ဂိုလ်အမတန်မှထူးခြားတဲ့ပုဂ္ဂိုလ်တူတခါရှင်ကွန်တိညာကြီးတို့ကြတော့လဲတန်ခါပြိဋိတတ်တယ်မှာမနေတော့ဘူးတကယ့်ကိုတန်ခါရီရဲ့နောင်တော်ကြီးတစ်ဖွဲတရားဥတရားမြတ်ကိုပရမအားဆုံးရတဲ့ပုဂ္ဂိုလ်ကြီး။ဒါကြောင့်မို့အညာတိကွန်တညာအဥဆုံးတိတဲ့ကွန်တညာအရှင်ကွန်တညာလို့ဒီလိုဆိုတာ။သူကလည်းပဲရှင်သာရိပုတ္တရာတို့လိုထက်မြက်တဲ့ပုဂ္ဂိုလ်တွေရောက်လာတဲ့အခါကျတော့သူကထေကြီးဝါကြီးဖြစ်တော့သူ့ကိုအယုတ်သိပေးနေရတာလေ။ဂျလစီမဖြစ်ဘူးယဟန္တာဆိုတာနော်။ခုခေတ်ဆိုလို့ရှိရင်ငါးနောက်မှလာပြီးတော့ငါးထက်ကရောက်တယ်ဆိုဂျလစီဖြစ်ခြင်းဖြစ်မယ်။သူကဂျလစီမရှိဘူး။အော်သူတို့ဒီထူးချွန်ထက်မြက်မှုဟာတာမန်နဲ့ရတာမဟုတ်ဘူးဘဝဝပါရမီတွေဖြည့်ကြရတယ်အမတန်ထူးချွန်တဲ့ပုဂ္ဂိုလ်တွေငါရှိနေရင်သူတို့အနေတိုင်းခက်လိမ့်မယ်လို့ဆိုပြီးတော့တန်ခါပရိသတ်ထဲမှာမနေဘူးသူကဘယ်သွားနေတော့ဟိမောတာတောင်ကဆက်ထံအိုင်ဆိုတဲ့ရေအိုင်ဘေးမှာသွားနေတယ်သူကတောချောင်းထဲမှာသွားနေတယ်တန်ခါပရိသတ်ထဲမှာမလာဘူးသူလွတ်လွတ်လပ်လပ်သူကသူသွားနေတယ်အဲ့တော့သူ့ကိုပြုစုနေတာတွေကလူတွေမဟုတ်ဘူးတော်ဆင်ရိုင်းနေကနေပြီးတော့သူ့ကိုပြုစုပေးနေ။ဘာလို့လဲဆိုသူ့မေတ္တာကဘလောက်ကောင်းတယ်ဆိုတာတော်ဆင်ရိုင်းနေရတောင်သူ့ကိုချစ်ခင်လေးစားကြတယ်ပေါ့။ဒါတရိษံနေရလဲလူကိုချစ်ခင်တယ်ဆိုတာဒါမှတမ်းမထင်ရှားတာပဲလေ။နော်။အခုခေတ်ကြီးကလားကြွေးမွေးထားတရိษံလေးတွေကကြွေးမွေးတဲ့လူကိုခင်းနေကြတာပဲ။အဲ့တော့မကြွေးမွေးလဲမေတ္တာရှိတယ်ဆိုလို့ရှိရင်သူတို့ခင်မှာပဲပေါ့။အဲ့တမ်းမခင်တယ်။မြန်မာပြည်မှာလည်းပဲဒီလိုအော်ဖုန်းတော်ကြီးဥတည်လာနဲ့ပတ်သက်ပြီးတော့မှတ်တမ်းလေးတွေရှိတယ်လေ။ကြားကြီးတွေကဖုန်းတော်ကြီးဥတည်တော့ရအောင်ပဲကိုလာပြီးတော့ဖုန်းတော်ကြီးဥတည်လာမီးဖို့ထားတဲ့နာသားမီးလာလှုံနေတို့ဘာတော့ဒီလိုဟာတွေကြားဖို့တယ်နော်။ဒါကသူ့မေတ္တာလေ။မေတ္တာတက်ဝင်လာလို့ရှိရင်အမတမရိုင်းဆိုင်တဲ့တတ္တဝါတောင်စိတ်နှလုံးနုညံ့သွားတယ်ဆိုတာဖြစ်တာပဲပေါ့။အဲ့တော့ရှင်ကုဋေညာကြီးကလည်းဆရာအိုင်မှာဆင်းနေရဲ့လှုပ်ကြွေးမှုကိုပြုခံစင်ခံပြီးတော့အဲ့ဒီမှာပဲနေပြီးတော့ပြိဋိဘံဆန်တော့လေအဲ့လိုပြိဋိဘံဆန်တယ်အဲ့ဒီမှာပဲပြိဋိဘံဆန်သွားတယ်သို့တော့ပြိဋိဘံဆန်ကနေလေးမှာတော့ရသဗျာကိုလာပြီးတော့ခွင်တောင်းပြီးတော့ကြော့သွားသေးတယ်နောက်ဆုံးကြော့တဲ့အနေနဲ့လာကြော့သွားတယ်အဲ့ဒီမှတ်တမ်းတွေကတော့တိုင်ဥပ္ပါလိတော်ထဲမှာကွဋ္ဌညာတုတ်ဆိုတာရှိတယ်အင်္ဂပိဋကထဲမှာလာခဲ့တယ်ဘုရားစီလာပြီးတော့နောက်ဆုံးကြော့ပြီးနှုတ်ဆက်သွားတယ်နောက်ဆက်သွားပြီးပြိဋိဘံဆန်တဲ့အခါမှာဘယ်လိုပြိဋိဘံဆန်လို့ဆိုထိုင်ရဲ့တမဘတ်ဒီဝင်စားပြီးတော့ထိုင်ရဲ့ပြိဋိဘံဆန်သွားတယ်။အဲအခုခေတ်ကတေရာလိုက်ကြည့်ပြီးတော့လက်ရပဲစောင်းရင်အရိယာတို့ဘာလို့လျှောက်ပြောနေတာအကုန်လုံးပုံသေးမမှတ်ရဘူးဒီကိစ္စတွေက။နော်။သူစောင်းရင်လည်းပဲစောင်းမှာပဲလေးတဲ့ပဲစောင်းသွားမှာပေါ့။အဲ့ဒါနဲ့ဆုံးဖြတ်လို့မရဘူးဆိုတာ။ဘာလို့လဲတော့ဆိုရန္တာတွေတောင်မှပဲမတ်တရက်နဲ့ပြန်တော်မူတဲ့ရန္တာရှိတယ်ထိုင်ပြီးတော့ပြန်တော်မူတယ်ဘလို့လို့လဲရပဲစောင်းတော်မှာတော့တချို့ကအဲ့ဒါတွေကိုလိုက်ပြီးတော့စောင်းတဲ့တည်တဲ့အခါမှာဩဘယ်ဘက်စောင်းတည်တာတော့ဒီလိုစားရလဲမရှိပါဘူးနော်ဘယ်သူကပြောမှလည်းမသိဘူးဒါတွေကလေအရက်တည်းမှာအဲ့လိုပြောတာလေဒါဟိုစားရမှမရှိတဲ့အကြောင်းကိုထည့်ပြောပြတာပါသူဖြစ်ချင်းလည်းဖြစ်မယ်မဖြစ်ချင်းလည်းမဖြစ်ဘူးဒါက evidence မဖြစ်တဲ့evidence မဖြစ်ဘူး။ now အတေးသွားပြီးတော့ပြော့နေတယ်ဒါကြောင့်မလို့ယဟန္တာပဲတရားဥတရားမြတ်ရဒါလည်းမဖြစ်တဲ့နော်ဒီဟာလည်းအဓိကမဟုတ်ဘူးဒါလူရဲ့ရုပ်ခန္ဓာကိုတည်ဆောက်မှုနဲ့သက်ဆိုင်တယ် ပုဋိကတဒိဋ္ဌမထေဆိုတာတကောလုံးပုတ်ပြီးတော့ခါရယောဂဖြစ်ပြီးတော့ပုတ်ပွားပြီးတော့ပြိဋ္ဌိဗံဆံသွားတာပဲသူလည်းရဟန္တာပဲနော်အဲ့တော့ဒီယုံနဲ့ပတ်သက်ပြီးတော့လိုက်ပြီးတော့ဟို evidence ရှာတာမမှန်ဘူးလို့ပဲပြောရမမှန်ဘူးလို့ပြောရအကျင့်နဲ့ပဲနှလုံးသွင်းတရားနဲ့ပဲလိုက်ပြီးတော့စဉ်းစားရအနုမို့ဆိုရင်မှားမှားယွင်းနေအများကြီးဖြစ်နိုင်တယ်နော်အပေါ်ယံကိုမကြည့်သင့်ဘူးလို့ဒါတွေကရုပ်ပန်းဆိုင်ရာတွေကအကုန်လုံးလို့ရတယ်လေရုပ်ဆိုတာဟုတ်တယ်မဟုတ်လားရုပ်ဆိုတာအကုန်လုံးလို့ရတယ်ဓာတ်တော်တွေဘာတွေချအောင်လုံးလို့လည်းရတယ်ကယ်မီကယ်နဲ့ဓာတ်တော်ချအောင်လုံးလို့ရတယ်အဲ့တော့လုံနေကြတဲ့လူတွေလည်းရှိပုံရတယ်ကြည်ရတာနော်အဲ့တော့ကြာတိဖြစ်စီပဲကြာတိဖြစ်စီជីညိုတိုင်းတဲ့ပုဂ္ဂိုလ်ជីညိုလေးစားဒါပေါ့နော်ជីညိုတိုင်းတဲ့ပုဂ္ဂိုလ်ជីညိုလေးစားဓာတ်တော်မကြလို့လည်းမပြင်းမာနေနဲ့ဒါကြောင့်မလို့မြတ်စွာဘုရားကထူးဆန်းအံ့ဩဖွယ်ကိုလုံးမပြရဘူးလို့ဟောထားတာရှိတယ်ဘာဖြစ်လို့တော့ဆိုတော့လောကမှာမျက်လက်အတတ်တွေအများကြီးရှိတယ်တကိုးနဲ့ဘုန်းကြီးတို့အရင်ဟောထားတဲ့တည်းပဲအစွမ်းတကူများနဲ့သာသနာလို့ဆိုတဲ့ပဲဒါတတိထားစရာတွေဟောပေးတာအဋ္ဌိပါဠိဟာရိယအာရေသနာပါဠိဟာရိယအနုတာသနိပါဠိဟာရိယသုံးမျိုးရှိတယ်တည်းပဲတကူမပြရဘူးအဋ္ဌိပါဠိဟာရိယအာရေသနာပါဠိဟာရိယမပြရဘူးအနုတာသနိပါဠိဟာရိယဆုံးမသွန်သင်မှုကိုသာပြုရမယ်လို့ရသော်ဗျာဒီလိုဆုံးမတာတာဘာဖြစ်လို့တုံးဆိုစိန်တာမဏိဆိုတဲ့တက္ကိအတ္တတွေရှိတယ်တဲ့သူများစိတ်ကိုသိတဲ့အတ္တတွေ။တော်ကြကြတော့ယဟနာဖြစ်ပြီးတော့တကယ်ယဟနာဖြစ်နေတဲ့ပုဂ္ဂိုလ်ကမစင်စားလို့ဖြစ်စေနော်မစင်ញင်လို့ဖြစ်စေမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်သွားပြင်မာတော့မှာပေါ့။အဲ့ဒီသူများစိတ်ကိုသိမှုမသိမှုနဲ့ယဟနာကိုသွားတိုင်းတာလို့ရှိရင်လေမသိတဲ့ကိုတော့တကယ်ယဟနာကြီးကမသိဘူးဆိုရင်ပြင်မာကုန်တော့မှာပေါ့။ဥပမာမဲ့တကူမရှိတဲ့ယဟနာတို့သွားပြင်မာမိတော့မှာပေါ့။နောက်တစ်ခါအခုခေတ်တူတွေပြောနေတယ်လို့အဲနေထိုင်တဲ့အချိန်လေးကိုကြည့်ပြီးဒီဆရာတော်ကြီးကအနေတိုင်းကောင်းတယ်အကျင့်ကောင်းတယ်သို့သောပြန်နမှုတဲ့အခါညာဘက်မဆောင်ဘဲနဲ့ဘယ်ဘက်ဆောင်သွားတယ်ဆိုတော့သွားပြမရင်လည်းဒုက္ခရောက်မှာပဲသူဆောင်ခြင်းနဲ့ဘက်ဆောင်မှာပေါ့ဒါတော့မြတ်စွာဘုရားသာကျိန်းတဲ့အခါဘယ်ဘက်ဆောင်အိပ်တယ်ဆိုတာအတိအကျဆိုတာကျန်တဲ့ယန္တာတွေကထိုင်ရဲ့ပြန်နမှုတဲ့ကိုရောရှိတယ်နော်မတက်ရဲ့ပြန်နမှုတဲ့ကိုရောရှိတယ်လုံးလုံးဆောင်းမှာတော့အိုက်ချာနော်ရှင်ကုဏ္ဏညာကြီးဆိုထိုင်ရဲ့ပြိဋိဘံဆန်းသွားတာလေရှင်အနန္ဒာဆိုဘယ်ဘက်ဆောင်းလို့ရမှာတော့ကောင်းကင်မှာပြိဋိဘံဆန်းသွားတာဘယ်လိုလုံးဆောင်းလို့လက်ရပဲဒီပါတွေပြောလို့ရမှာတော့အဲ့တော့ဒါတွေကမဟုတ်ဘူးဆိုတာဟိုတော့သိထားဖို့တော့လိုရတယ်ဒါတွေက evidence မဖြစ်တဲ့တာရကမဖြစ်တဲ့တရားဓုတရားမြတ်ရခြင်းရဲ့တာရကမဖြစ်တဲ့တရားဓုတရားမြတ်ရခြင်းရဲ့တာရကကသူတော်သူမြတ်တို့ရဲ့နှလုံးအိမ်မှာဘာတွေရှိတယ်ဆိုတာအဓိကပဲ။ဟုတ်လား။ရုပ်ဝတ္ထုပစ္စည်းတွေကိုတခါတော့ကဘုန်းကြီးတို့နဲ့အမတန်ရင်းနှီးတဲ့တခါကြီးတော့အိန္ဒိယသွားတဲ့အခါဗုဒ္ဓဂယာဟိုနားလေးကမြေလေးကောက်ခဲလေးကောက်နေတဲလာလို့တခါကြီးတို့ဒီဓာတ်တွေဘာလို့ကောက်နေတာလဲလို့။ဟာဒါကဒီမြေတွေကအမတန်ထူတယ်။မလေးကလားမစင်စွန့်ထားတဲ့မြေတွေလို့ဒီနားမှာဓာတ်တွေတရားဟောတဲ့တရားပဲကျင့်ပါလို့ဒီရုပ်ဝတ္ထုတွေမကိုးွယ်စမ်းမနဲ့လို့ပြောရတယ်။ကျိုးကအဲ့လိုလေခင်ဗျာမြည်ရေဆိုပြီးတော့မာတဲ့လူကရှိသေးတယ်။ဘုန်းကြီးတို့ပြင်ခင်ဗျာမြည်တခါတော့ကအဲ့ဒီကဟိုပါမောက္ခကြီးတယောက်ဆုံးတော့ပါဠိပါမောက္ခကြီးတယောက်သူကဗုဒ္ဓဘာသာပါ။အသူဆုံးတော့ညတကောင်ကြီးလာနှိုးတယ်။သွားပြီးတော့ပိယိတ်တွေပဲသွားရွတ်ပေးရတယ်သူ့ကို။သွားရွတ်ပြီးတော့မနဲ့ကျတော့သူတို့အိမ်ကလည်းခင်ဗျာမြည်ကမ်းပေးဆိုတော့ခင်ကမြင့်ထဲသွားပြီးတော့မျက်နှာတစ်တယ်။အိုးမျက်နှာတစ်ဖို့ဒါနေနေသာသာဒီခြေတောင်ဆေးခြင်းဘာဖြစ်လို့တုံးဆိုရင်မြင်ထားတာအလောင်းကောင်တွေချပြီးတော့ရေထဲမှာမျောချတာတွေကခဏခဏတွေ့နေ။ရေတွေကလည်းနောက်ကြည့်နေတာ။အဲ့တော့ဒီခင်ကမြင့်ရဲ့ဒီစွန့်ထက်တယ်လို့ဘာလို့ဒီလိုယူဆတာသူတို့ဗြဟ္မဏီရဲ့အယူဆတစ်ခုသာဖြစ်တယ်ပေါ့။ Holy water ဆိုပြီးတော့ရုပ်ဝတ္ထုကိုယုံကြည်တဲ့ပုဂ္ဂိုလ်တွေကလည်းအများကြီးဗမာပြည်မှာတခါတော့စကိုင်းကဧရာဝတီမြစ်ရာတကိုးကြီးတဲ့လို့ဆိုပြီးတော့ကသဲစစ်တပ်ကနေလာတိုက်ဖူးတယ်လေလာတိုက်ဖူးတယ်အဲ့ဒီရေကိုရကြံလို့လာတိုက်တာလာတိုက်ပြီးတော့ရေယူပြီးပြန်သွားကြတာလေဘဲဧရာဝတီမြစ်ရေဒီတိုင်းပဲအဲ့လိုသားမြစ်ကတကိုးကြီးမယ်ဆိုရေတွေကငားတွေဘယ်လိုလုံးနော် 你一讲担心的时候，一两个人工就看来我那边工要加没，一两个人工都弄不着。那流出来的看来，没生产内务片的家的，喏，没生产内务。那讲我，啊，讲我就是生意没出来，没那么业绩的，好点没好铺出来，什么要没要点目标喏。哎，第二三米六标了，先工的伢产业不内完善罢了，喏。အဲ့တော့လေးရပဲဒီပါဒီကျေလောင်ကျေလောင်ပြောလာလို့ရှင်ဒါတွေက evidence မဖြစ်တဲ့မှုပေါ့တကယ်ကိုတတိတာရကမဖြစ်တဲ့မှုပေါ့ယန္တာဖြစ်ခြင်းရဲ့အကြောင်းဆိုမဖြစ်တဲ့မှုပေါ့ဒီလိုဆိုလို့လားဥမာမယ်တစ်ခုပြောပြမယ်ယသော်ဖရာရဲ့ခန္ဓာကိုယ်တိဆောက်ပုံနဲ့စကြဝဠာမင်းရဲ့ခန္ဓာကိုယ်တိဆောက်ပုံတူတူပဲတူတူဆိုတာအယိုးတွေကခွင်းဆက်တယ်ပစ္စေကဗုဒ္ဓကျတော့ချိတ်ဆက်ယဟန္တာကျတော့တာမန်ပဲเนาะအဲ့ဒါကိုအမှတ်လွဲပြီးတော့ယဟန္တာကိုချိတ်ဆက်လို့ပြောနေကြတယ်စာရဲပါတာအဲ့လိုပါတာမဟုတ်ဘူးเนาะပစ္စေကဗုဒ္ဓကမှချိတ်ဆက်ယဖရာတို့စัจจမင်းတို့ကျတော့ခွင်းဆက်လို့ဒီလိုဆိုတာအဲ့တော့စัจจမင်းအယိုးတွေ့ပြီးဒါဖရာအယိုးလို့သတ်သတ်မှတ်လို့ပဲရပါမလို့เนาะခန္ဓာကိုယ်တည်ဆောက်မှုကစัจจမင်းကဖရာဖြစ်တယ်မှာမဟုတ်တာသို့တော့ဖရာခန္ဓာကိုယ်တည်ဆောက်မှုကဖရာနဲ့သတ်တူတယ်လေသူလည်းဘုံကံပါရမီရှင်ဖြစ်သည့်အတွက်ကြောင့်ဖရာနဲ့သတ်တူတာရှိတယ်အဲ့တော့အရိယာနဲ့တူတဲ့ပုဂ္ဂိုလ်တွေရောမရှိနိုင်ဘူးလားရှိတယ်လေကံကြမ္မာနဲ့ဆိုင်တယ်ဒီယုတ်တရားယုတ်တည်ဆောက်မှုတွေကအဲ့ဒီယုတ်တည်ဆောက်တာနဲ့ပဲဒါယဟန္တာဖြစ်ရမယ်လို့လည်းသွားတက်လို့မရဘူးလေသူ့ရဲ့အကျင့်နဲ့သာပတ်သက်တယ်အေးဒါကြောင့်မလို့ဘယ်ရာပဲဖြစ်ဖြစ်အကြောင်းတရားကိုမှန်မှန်ကန်ကန်စဉ်းစားတတ်ဖို့အမှန်တမ်းမှအရေးကြီးပါတယ်ဒါကြောင့်မို့အခုဒီမှာလဲအာရမဌာနမှာအငင်းပွားသူတို့ရဲ့အတွင်းရေးဆိုအငင်းပွားသူတွေဆိုတာဘယ်သူတွေလဲလို့ဆိုလို့ရှင်အင်းအောင်ရသားနဲ့လူစီဝါကိုရှာဖွေပြီးသားနဲ့မယားနဲ့နေတဲ့ပုဂ္ဂိုလ်တွေရဲ့အငင်းပွားမှုကတစ်ခုသားမယားတွေနဲ့နေထိုင်တဲ့ဘဝကိုစွန့်ပယ်ပြီးတော့ဘာသာရေးကိစ္စကိုဇောက်ချလုပ်နေတဲ့ပုဂ္ဂိုလ်တွေဥပမာပဲရှင်ယဟန်ဝတ်သွားတဲ့ပုဂ္ဂိုလ်တွေပေါ့သူတို့ရဲ့ဘာသာရေးသမားတက်တဲ့ဘာသာရေးအလုပ်ကိုတက်တက်လုပ်တဲ့ပုဂ္ဂိုလ်တွေရဲ့အငင်းပွားမှုဒီလိုနှစ်ခုရှိတယ်။အဲ့ဒီနှစ်ခုဟာတူညီသောအငင်းပွားမှုရှိလားအခြေခံကြတော့မတူဘူးဆိုတာရှင်မကိစ္ဆန္နာဖြေထားတယ်ပေါ့။အဲ့တော့မေးတဲ့ပုဂ္ဂိုလ်ကတော့အာရမထန္တဆိုပုံနာကြီး။ရှင်မကိစ္ဆန္နာကဘယ်မှာနေတုန်းဆိုလို့ရှင်ဝရုဏာဆိုတဲ့ဒီမြို့မှာသူတရင်တုံးတာ။အဲ့ဒီမြို့ကဘယ်နှမှာရှိတုံးဆိုရင်တာဝတိရဲ့ဟိုအနောက်ထဲမှာဆိုတော့ခုခေတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့နော်ပါကစ္စတန်တို့ဘာလို့ဒေသလောက်အနီးနားလောက်ဖြစ်သွားလောက်ဆရာရှိတယ်ပေါ့အဲ့ဒီအရက်ပိုင်းလောက်ရှိလောက်တယ်ပေါ့အနောက်ထဲမှာသူဟာရှိတယ်အဲ့ဒီမှာနေတဲ့အချိန်မှာအာရမဒန္ဒဆိုတဲ့ပုံနာလာပြီးတော့ရှင်မကိစ္ဆန္နာကိုသူမေးကုန်မေးတယ်အရှင်ဖျားတဲ့ခတ္တိယတွေအချင်းချင်းဗျမနတွေအချင်းချင်းဂါပတိကလို့ခေါ်တယ်ဒီအင်းအောင်သားမွေးအလုံးလုံးနေကြတဲ့တာမန်ပုဂ္ဂိုလ်တွေအချင်းချင်းသူကြမှာအငင်းပွားကြတာတွေရှိတယ်တဲ့ဘာကြောင့်အငင်းပွားတာလဲဒီမိကုံကမေးတာနော်ဘာကြောင့်အငင်းပွားနေတာတော့ဆိုရှင်မကကိစ္ဆန္ဒအခြားအကြောင်းတွေအရင်ကြတဲ့အကြောင်းကိုဖြေတာဒါမို့လို့အတွင်းရေးအတွင်းကြဆုံးအကြောင်းကိုဖြေတာဘာဖြေတော့ဆိုကာမရာဂပိနိဝေသတဲ့ကာမရာဂဆိုတာနော်ကာမဆိုတာလူချင်းစရာအာယုန်အဲတာမန်ပုဂ္ဂိုလ်တွေဆိုတာလူချင်းစရာရှာနေကြတဲ့ပုဂ္ဂိုလ်တွေကြီးပဲလေလူချင်းစရာအာယုန်တွေကိုရှာအခုခေတ်ဆိုရင်လူချင်းစရာအာယုန်ကပြောမယ်ဆိုလို့ရှိရင်၅မျိုးပဲရှိတာသို့တော့အမိတက်လိုက်ရင်တော့အများကြီးပဲကားတွေလည်းပါတာပေါ့အကုန်လုံးနော်လူချင်းစရာတွေကလေပစ္စည်းဥစ္စာတွေကမဆုံးနိုင်ဘူးအဲ့ဒါတွေကိုအမည်မတက်တော့ပဲနဲ့သူကအလုံးအထက်ခေါ်ပြီးပြောမယ်ဆိုရင်မျက်စိနဲ့မြင်ပြီးတော့လူချင်းစရာကောင်းတာနားနဲ့နားထောင်ပြီးတော့လူချင်းစရာကောင်းတာနှာခေါင်းနဲ့နမ်းရှူပြီးလူချင်းစရာကောင်းတာလျှာနဲ့လျှက်ပြီးလူချင်းစရာကောင်းတာခန္ဓာကိုယ်နဲ့ထိတွေ့ပြီးလူချင်းစရာကောင်းတာလို့ဟောလူချင်းစရာကောင်းတာတွေအဲ့ဒါတွေကိုလူချင်းစရာတွေဖြစ်တော့ကြောင့်ကာမလို့လုံးခေါ်လိုက်တာအဲ့ဒီကာမဆိုတာဘာတွေတုံးလို့မေးလို့ရှင်အိုက်တွေတိုက်တွေအိမ်တွေရွှေတွေငွေတွေအကုန်လုံးပါတယ်ဒီထဲမှာနော်ကာမဆိုတဲ့ထဲမှာ တိုက်ကားရွှေငွေချမ်းမြေအကုန်လုံးပေါ့လူတွေလူချင်းစရာကောင်းတဲ့အရာတွေအားလုံးဟာဒီထဲမှာကာမလို့ဆိုတယ်နော်ကာမလို့ဒီလိုသုံးတာအဲ့ဒီကာမကိုလူချင်းနေတဲ့တွေ့တားနေတဲ့ราคะကိုကာမราคะတဲ့အဲ့ဒီကာမราคะရဲ့လွှမ်းမိုးထားတဲ့စိတ်တွေလွှမ်းမိုးမှုကိုခံနေရတဲ့ပုံစံတွေဟာကာမราคะကိုအကြောင်းပြုပြီးတော့ငြင်းပွားနေကြတာတဲ့ကဲဟုတ်မဟုတ်စဉ်းစားကြည့်သူပြောတာတနင်္ဂနွေနဲ့တင်္ဂနွေနိုင်ငံအချင်းပွားတာလေရလိုမှုတွေပဲမဟုတ်လားမှန်ပါဗျာရလိုမှုတွေပဲပိုင်ဆိုင်လိုမှုတွေနဲ့အချင်းပွားတာနော်ပင်လေပြင်အချင်းပွားတာပဲဖြစ်ဖြစ်ကောင်းကင်ပြင်အချင်းပွားတာပဲဖြစ်ဖြစ်နယ်မြေတွေသအချင်းပွားတာပဲဖြစ်ဖြစ်ပိုင်ဆိုင်မှုနဲ့အချင်းပွားတာပဲဖြစ်ဖြစ်အဲ့ဒီပွားမှုတွေအလုံးဟာကာမရာဂရဲ့အစွမ်းကြောင့်ကာမရာဂရဲ့လွှမ်းမိုးထားလို့သာအချင်းပွားတာအကယ်၍ကာမရာဂဆိုတာမရှိဘူးဆိုရင်အငင်းပွားစရာမရှိဘူးဒီလိုဆွလို့တာနော်သူကအတွင်းကြကြဖြေတဲ့စကားတခြားအကြောင်းတွေမရှိဘူးလို့ပြောတာမဟုတ်ဘူးအတွင်းကြတဲ့အဓိကဗရဏအကြောင်းတစ်ခုပြောရင်ကာမရာဂဘိနိဝေတာတဲ့ကာမရာဂရဲ့နှလုံးသွင်းမှုတဲ့ဝိနိဗ္ဗာန်ကာမရာဂရဲ့ချုပ်နှောင်မှုကိုခံထားဒီလူတွေဟာကာမရာဂရဲ့ချုပ်နှောင်မှုကိုခံထားတာလေသူကလွှမ်းမိုးထားတာသူကထိန်းချုပ်ထားတာဒီစိတ်စိတ်ကိုယ်ဓာတ်နဲ့ထိ ंछ ုပ်တာလားဟောနောက်တခါကာမရာဂကပဲသူကပြိခေတာကာမရာဂကပဲဒီလူဘဝကိုနှိမ့်ညွတ်ထားပင်ညွန်ထဲမှာနစ်နေတယ်လို့သူကလူဟာလူရဲ့စိတ်တည်းအဲ့ထဲမှာနစ်နေနှိမ့်ညွတ်အစ္ဆောတာနာတဲ့သူကလွှမ်းမိုးပြီးတော့ကြီးဆိုးထားတာညိုပြီးတော့ထားတယ်ချုပ်ကန်ထားတယ်ဆိုတာမိချောင်းတစ်ကောင်ကမျိုးထားလိုက်လို့ရှိရင်ဒီကျုံနိုင်တာမရှိတော့ဘူးပေါ့နော်အဲ့ဒါလိုပဲတတ္တဝါတွေကိုဒီကာမရာဂဆိုတာဝါမျိုးထားတာဝါမျိုးထားသည့်အတွက်ကြောင့်သူ့ရဲ့အရှိန်အဝါကြီးကအမတမကြီးတယ်အငင်းပွားမှုမှန်တယ်များသူ့စီကစလာတာလို့ညစ်ဖြားခံရကိုကြည့်ပြီးတော့ရှင်မမာကိစ္ဆန္ဒကဟောလိုက်တာအဲ့ဒါလိုနော်လောကလူသားတွေအငင်းပွားတာအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ကာမရာဂရဲ့ချုပ်ကန်မှုကြောင့်ငင်းပွားနေကြတာကာမရာဂရဲ့နှလုံးသွင်းမှုကြောင့်ငြင်းပွားနေကြတာကာမရာဂချီးဆိုးထားလို့ငြင်းပွားနေကြတာအဲ့ဒီကာမရာဂချီးဆိုးမှုကိုဖယ်ရှားနိုင်ပြီဆိုလို့ရှိရင်ငြင်းပွားမှုမရှိတော့ဘူးလို့သူတို့ပြောတာနော်ဘာမှငြင်းပွားစရာမရှိတော့ဘူးဟောနောက်တစ်ခါဒါဆိုလို့ရှိရင်ဘာသာရေးသမားတွေတမနာအချင်းချင်းအငြင်းပွားတာကြတော့ဘာကြောင့်လို့ဆိုတော့တမနာတွေကြတော့သူကကာမရာဂကိုအဓိကမထားဘူးသူတို့ကြတော့အယူဝါဒအမြင်ကိုသွားပြီးတော့ဒီကထားတယ်ဓတနာသမားတွေကိုသူတို့ကနော်သူ့အမြင်ငါအမြင်ကြည့်လေဗမာပြည်မှာလည်းပဲကြည့်သူကတစ်မျိုးငါကတစ်မျိုးနဲ့ဆိုပြီးတော့အမြင်တွေလူတွေကြားထဲမှာလည်းတရားဓမ္မနဲ့ပတ်သက်ပြီးအငင်းပွားမှုတွေဆိုအမြင်နဲ့ပတ်သက်ပြီးညင်းကြတာပဲမဟုတ်လားလို့ဒါမှန်တယ်ဒါမမှန်ဘူးနဲ့ဆိုပြီးတော့အငင်းပွားကြတာဒိဋ္ဌိရာဂာဘိနိဝေသလို့သူတို့ပြောတာဒိဋ္ဌိရာဂဆိုတာအမြင်ပေါ်မှာဆွဲလန်းနေတဲ့အမြင်ပေါ်မှာဒီတွေ့တာနေတဲ့ရာဂတစ်မျိုးကိုဒိဋ္ဌိရာဂလို့ခေါ်တယ်ခုနကလူချင်းစရာအာယုန်တွေကိုတွေ့တာတာကာမရာဂကိုယ့်ရဲ့အမြင်အယူအဆပေါ်မှာအမြင်အယူအဆကလည်းရွှေငွေကိုမက်တယ်လို့ပဲသူကလည်းမက်တာပဲလွယ်လွယ်နဲ့မြဆွတ်နိုင်တယ်မအောင်မေးလေနဲ့အမလီကိုယ့်အမြင်တခုအလွယ်နဲ့မပြောင်းမှုသူကနော်ဆုတ်ကင်ထားတာအဲ့ဒီအမြင်ရဲ့ဆုတ်ကင်လွှမ်းမိုးထားမှုကြောင့်မို့လို့သမဏေတွေအချင်းချင်းဘာသာရေးသမားအချင်းချင်းသူ့ဝါရအမှန်နဲ့ငါဝါရအမှန်နဲ့သူ့အမြင်ကအမှန်နဲ့သူများအမြင်ကမမှန်ဘူးနဲ့ဆိုပြီးတော့အငင်းပွားမှုတွေဖြစ်တာပဲဒါအလွန်မှန်ကန်တဲ့အဖြေတစ်ခုပဲဒီအဖြေကနော်အဲ့တော့သမဏေတွေငင်းပွားတာကာမရာဂနဲ့ငင်းပွားတာမဟုတ်ဘူးအဲသို့တော်ကဲရှောက်ကောင်းရှောက်လိမ့်မယ်ကြောင်းလူတာကြတော့ဘာငင်းပွားတာတော့ဆိုတော့အဲ့ဒါကြတော့ဒိဋ္ဌိတာကနဲ့မဆိုင်ဘူးနော်ပိုင်ဆိုင်မှုနဲ့ပတ်သက်တယ်ပိုင်ဆိုင်မှုနဲ့ပတ်သက်တယ်သို့သောရေဝင်ရစကားလို့ဒီလိုပြောရမှာပေါ့နော်ရေဝင်ရအပြောစကားကိုပြောတာဒါကဲကာမရာဂနဲ့ကာမရာဂရဲ့လွှမ်းမိုးထားမှုအောက်မှာအငင်းပွားကြတယ်တမန်ပုဂ္ဂိုလ်တွေကလူဝကြောင့်နေရအဲဒီဘာသာရေးသမားတွေကအမြင်ရဲ့အမြင်ပေါ်မှာတွေ့တာတဲ့တဏှာရာဂရဲ့လွှမ်းမိုးမှုကြောင့်မို့လို့သူတို့ကအငင်းပွားကြတယ်ဒီလိုဆိုတာနော်အဲ့တော့ပုံနာကြီးကဆက်မေးတယ်နော်ဘာသာရေးသမားတွေငင်းပွားမှုမေးတဲ့အခါကျတော့ဒိဋ္ဌိရာဂကြောင့်လို့ဖြေတယ်ဒါဖြင့် ဒီအငင်းပွားမှုနှမျိုးကိုကြော်လွှားနိုင်တဲ့ပုဂ္ဂိုလ်ရှိလားလဲဆိုတော့ရှိတယ်ကာမရာဂအဘိနိဝေဒဆိုတဲ့ကာမရာဂရဲ့လွှမ်းမိုးချုပ်ကန့်မှုကိုလည်းပဲကြော်လွှားနိုင်တဲ့ပုဂ္ဂိုလ်ဒိဋ္ဌိရာဂရဲ့လွှမ်းမိုးချုပ်ကန့်မှုကိုလည်းကြော်လွှားနိုင်တဲ့ပုဂ္ဂိုလ်ဟာလောကမှာအငင်းမပွားတော့ဘူးဆိုတဲ့ပုဂ္ဂိုလ်မျိုးပဲဒါပြင်အဲ့ဒီပုဂ္ဂိုလ်မျိုးလောကမှာရှိလားရှိတယ်ဘယ်သူလဲလို့ဆိုတော့မြတ်စွာဘုရားလို့ဖြေတယ်နော်ဒါပြင်အဲ့ဒီဖရာပဲမှာရှိတော့ဆိုအေးဒီရက်ကနေပြီးတော့ဟုတ်အရှိနယ်ထဲမှာတာဝတိဆိုတဲ့မြို့ရှိတယ်အဲ့ဒီတာဝတိမြို့ကဇေရဝံအကြောင်းမှာအခုသတင်းသုံးနေလေရဲ့လို့ရှင်မဂ္ဂစီကဒီလိုဖြေခဲ့တာနော်အဲ့ဒီမြတ်စွာဘုရားဟာကာမရာဂရဲ့ချုပ်ကန့်မှုလဲလွတ်ကန်းနေဒိဋ္ဌိရာဂရဲ့ချုပ်ကန့်မှုလဲလွတ်ကန်းနေတဲ့ဘာရဲ့ချုပ်ကန့်မှုမှမရှိဘူးအလုံးလွတ်ကင်းသွားတယ်ဆိုတော့ပုံနာကြီးကတန်တော်သူစိတ်ထဲမှာဖြစ်ပြီးတော့မြတ်စွာဘုရားကိုနမောတတဗကဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တဆိုပြီးတော့၃ချိန်ရွတ်ဆိုတယ်နော်ရှစ်ခိုးတယ်ဒါကြောင့်မလို့နမောတတနဲ့စာပေကျမ်းဟန်ထဲမှာရှစ်ခိုးတဲ့ပုဂ္ဂိုလ်တွေဘယ်သူတုံးဆိုတဲ့အထဲမှာဒီအာရမဒါနပုံနာကြီးနဲ့ပါဝင်မယ်တချို့ကလည်းကျမ်းဉာဏ်ဖော်မေးတယ်နမောတတဘယ်သူကစလာတာတုံးဆိုတာတွေရောနော်အဲ့တော့စာပေကျမ်းဟန်ထဲမှာနမောတတနဲ့ရှစ်ခိုးတဲ့ပုဂ္ဂိုလ်တွေရှိတဲ့အထဲမှာဒီပုဂ္ဂိုလ်ပါတယ်တရားမင်းကြီးကလည်းနမောတတနဲ့ရှစ်ခိုးခဲ့ဘူးတယ်မြတ်စွာဘုရားသူတို့နှစ်ချက်ယုံကြည်ပြီးတော့ရှ िख ိုးတဲ့သဘောအဲဒီမှာသူရှ िख ိုးတာတော့ရသော်ဘုရားသခင်ကိုရမြတ်ဟာတဲ့ကာမရာဂရဲ့ချုပ်ခံမှုကိုလည်းကြော်လွှားနိုင်ခဲ့တယ်ဒိဋ္ဌိရာဂရဲ့ချုပ်ကန့်လွှမ်းမိုးမှုကိုလည်းကြော်လွှားနိုင်တယ်အဲဒီမြတ်စွာဘုရားကိုတဲ့ရှ िख ိုးဥတိုက်ပါတယ်လို့ဆိုပြီး၃ချိန်ဝမ်းမြောက်ဝမ်းသာသူရှ िख ိုးတယ်ရှ िख ိုးပြီးတဲ့အခါကျတော့သူဘုရားဘာသာအဖြစ်ခံယူလိုက်တယ်ပေါ့နော်ဒီအဖြစ်ကိုကျင့်နှက်ပြီးတော့ဒီတရားနာရတာနဲ့သူဘုရားဘာသာအဖြစ်ခံယူကဲကောင်းပြီကာမရာဂတို့ဒိဋ္ဌိရာဂတို့ဆိုတာတွေကိုကြော်လွှားနိုင်တဲ့ဤစနစ်ကိုဒီတုတ်တံမှာဟောထားဦးကြော်လွှားတဲ့ပုဂ္ဂိုလ်ပဲဥတည်ပြီးတော့ပြောထားတယ်သူမေးတဲ့မေးခွန်းကလည်းတမန်ပုဂ္ဂိုလ်တွေဘာကြောင့်ငြင်းပွားတယ်လဲကာမရာဂကြောင့်ငြင်းပွားတယ်ဟောဘာသာရေးသမားတွေဘာကြောင့်ငြင်းပွားတာလဲဒိဋ္ဌိတာကကြောင့်ငြင်းပွားတယ်လို့ဆိုတော့အဲ့ဒီနှစ်ခုဖြေထားတော့ဒါဖြင့်ကာမရာဂကိုကြော်လွှားတယ်ဒိဋ္ဌိတာကိုကြော်လွှားတယ်ဆိုတာဘာနဲ့ကြော်လွှားတာလဲလို့ဆိုလို့ရှိရင်တခုတည်းသောနိလန်ဟာမဂ္ဂင်၈ပါးအကျင့်တရားပဲပေါ့ဘုရားဘာသာရဲ့ချင်းစဉ်တစ်ခုဟာမဂ္ဂင်၈ပါးအကျင့်တရားနဲ့ပဲကြော်လွှားတာပဲတခြားနည်းနဲ့ကြော်လွှားတာမဟုတ်ဘူးအဲ့တော့ကြော်လွှားဖို့ကြိုးစားလာတယ်ဆိုလို့ရှိရင်မြတ်စွာဘုရားဟောတယ်လေကာမရာဂကိုကြော်လွှားဖို့ဆိုလို့ရှိရင်ကာမဂုဏ်အာယုန်ရဲ့အပြစ်တွေကိုမြင်ဖို့လိုအပ်တယ်။လောကမှာအပြစ်မမြင်သေးသမျှအပြစ်မမြင်သေးသမျှတွေ့တာနေဦးမှာပဲပေါ့။အဲ့ဒီတွေ့တာမှုလွတ်ကင်းတော့အောင်အပြစ်မြင်အောင်အရင်ရှုရတယ်။အဲ့ဒီကာမရဲ့အပြစ်တွေကိုမြတ်စွာဘုရားသခင်ကိုရောမြတ်ကထိုထိုတုတ်တန်နေမှာဟောထားတာရှိတယ်လေ။ကာမဂုဏ်အာယုန်ဆိုတာတဲ့အိမ်မဲနဲ့တူတယ်တဲ့အိမ်မက်ဆိုတာတဲ့အိမ်မက်ထဲမနိုးခင်လေးပဲတကယ်ရှိတယ်ထင်တာနိုးတော်တော်ပါရှိတော့တဲ့ကာမဂုဏ်အာယုန်နေလဲအတ္တမတူတောင်းနေတဲ့အဲ့ဒီတိုင်းပဲတဲ့နောက်မျက်မိရှုနဲ့တူတယ်တဲ့မျက်မိရှုဆိုတာနော်ဟုံးနဲ့မြ мян တောက်တာကင်ထားရင်တော့လက်လောင်မှသေးကြတယ်မြ мян ကင်ပြီးမြ мян အောက်ချပြစ်ရမယ်ကာမဂုဏ်အာယုန်ကလည်းဆုတ်ကင်ထားတဲ့လူဒုက္ခရောက်မှာပဲလို့ဒီလိုဆိုလိုတာနော်အဲ့တော့ကာမဂုဏ်အာယုန်နေဟာဘလို့မြတ်စွာဘုရားဟောတော်ဆုံးเนาะဣနုကုပမကာမဘ ഹു ဒုက္ခဘ ഹു ပါယတာဒီကာမဂုဏ်အာယုံရဖို့ရလည်းပဲဒုက္ခအမတန်မှရင်းနှီးရတယ်တဲ့ဟုတ်တာပေါ့ဒါရဖို့မနေရင်းနှီးကြရတာလေလှုပ်လှုပ်ကြရတယ်ပင်မခံကြရတယ်ဘ ഹു ဒုက္ခဘ ഹു ပါယတာအာရိနောဣထပယောအပြစ်တွေကအမတန်မှများတယ်ဒါအတွက်ဒုက္ခဒုက္ခလူတွေရောက်ကြရတယ်ဒီအပြစ်ကိုဆင်ញင်စဉ်းစားခြင်းဟာအခြေခံအစတင်ခြင်းပဲဖြစ်တယ်။လမ်းကြောင်းပြောင်းခြင်းပဲဖြစ်တယ်ပေါ့။အပြစ်မမြင်သေးရင်ကာမရာဂရဲ့လွှမ်းမိုးမှုခံရမယ်။အပြစ်တင်လိုက်တာဟာလမ်းကြောင်းပြောင်းလိုက်တဲ့သဘောပဲပေါ့။လမ်းကြောင်းပြောင်းလိုက်တာနဲ့တကြိမ်နဲ့ဘာဖြစ်လာလဲဆိုရင်သူ့ကိုဘာနဲ့ပယ်နိုင်တယ်လို့ဆိုတော့မှန်ကန်တဲ့အသိဉာဏ်နဲ့မှပယ်နိုင်တယ်။မှန်ကန်တဲ့အသိဉာဏ်ဆိုတာပါလေ။သမ္မာဒိဋ္ဌိပဲပေါ့။သူ့အပြစ်ကိုမြင်လာတာသမ္မာဒိဋ္ဌိအဲ့လိုမြင်တာလဲမှန်မှန်ကန်ကန်စဉ်းစားမှုလို့ဆိုရဲတမ္မာသင်္ကပ္ပနဲ့မြင်တာတမ္မာသင်္ကပ္ပရဲ့အထောက်အကူကြောင့်မြင်တာအဲ့လိုမြင်ဖို့ကြိုးစားတယ် ဖယ်ရှားဖို့ကြိုးစားတယ်လွတ်မြောက်ဖို့ကြိုးစားတယ်တမဝါယာမကြိုးစားတဲ့အခါမှာဒီကာမဂုဏ်အာယုံအပြစ်တင်နဲ့စိတ်နဲ့ထိတွေ့နေတာတမတတိနော်စိတ်ကလေးပြင်းငြိမ်မှုရှိအောင်လုပ်တာတမသမာဓိလို့ဆိုဟောဒီမဂ္ဂင်ကာရာပကမဂ္ဂင်၅မျိုးနဲ့ကာမဂုဏ်ရဲ့အာယုံရဲ့အပြစ်တွေကိုမြင်လာတာအဲ့လိုမြင်မှုရအတွက်သီလကိုအခြေခံပြီးတော့စိတ်ပြင်းငြိမ်မှုကိုရအောင်ကြိုးစားကြတာအဲ့တော့မဂ္ဂင်၈ပါးနဲ့အလုံးလုံးတယ်လို့ပဲဆိုပါစို့အဲ့လိုလုပ်တဲ့အခါမှာကာမရဲ့အပြစ်တွေကိုမြင်လာပြီးတော့နောက်ဆုံးမှာဒီကာမတွေကိုအပြစ်မြင်လာပြီးတဲ့နောက်မှာဒီဝိပဿနာဉာဏ်နဲ့ယဉ်တန်လာပြီးလို့ရှိရင်သတ္တဗံဖြစ်မယ်နေရာကံဖြစ်မယ်အနာကံဖြစ်လိုက်တာနဲ့တပြိုင်နက်ဒီကာမရာဂဟာလုံးဝလက်ချံမရှိအောင်ကုန်ဆုံးသွားတယ်ပေါ့အဲ့ဒါကာမရာဂလွန်မြောက်တာအနာကံဖြစ်မှလုံးဝလွန်မြောက်တယ်လို့ပြောရကျန်တဲ့အချိန်မှာယောပါသွားတာပဲရှိတယ်လက်ကြံကလေးတွေကျန်နေသေးတယ်လို့ဆိုလို့တယ်နော်နောက်ဒိဋ္ဌိရာဂဆိုတဲ့အမြင်ကြတော့သောတပန်ဖြစ်လိုက်တာနဲ့တကြိမ်နဲ့အဲ့ဒီဒိဋ္ဌိရာဂလုံးဝလွန်မြောက်သွားတယ်ရသော့ဘုရားသခင်ကိုရမြရဲ့တရားဓမ္မတွေကိုနှာပြီးတော့မှန်ကန်တဲ့အမြင်ကလေးတွေမြင်လာရင်ထိုဒိဋ္ဌိရာဂကိုနှိမ်နှင်းထားနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့မှားရွင့်တဲ့အမြင်တွေဟာထားကြွပြီးတော့မလာဘူးဆိုပါစို့မပယ်ရသေးတဲ့သောတပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ရဲ့တဏှာမှာတက္ကရာဒိဋ္ဌိဆိုတာရှိနေပြီမဲ့လို့ဘာအနေနဲ့ရှိတာတော့ဆိုပိုစစ်တစ်အနေနဲ့သာရှိတာပိုစစ်တစ်က active activate ဖြစ်မလာသေးလို့ရှင်ဒုက္ခမပေးသေးဘူးလို့ပြောမှာပေါ့ activate ဖြစ်လာရင်တော့ဒုက္ခပေးမှာပေါ့အခုလဲယောဂဝေဒနာတွေရှိတယ်မို့လား HIV positive ဆိုရင် AIDS မဖြစ်သေးရင်ဒုက္ခမပေးသေးဘူးမို့လားpositive ဖြစ်နေရင် तू อ่ะဒုက္ခမဖြစ်သေးဘူး activate ဖြစ်လာရင်ဒုက္ခဖြစ်မှာပဲဒါသိကြတယ်သူ့ရဲ့လှုပ်ဆောင်မှုတွေဖြစ်လာတာအဲ့ဒါလိုပဲပုရုဇဉ်နေမှာဒီတက္ကရာဒိဋ္ဌိဆိုတဲ့မာရွဲ့နဲ့အမြင်တစ်ခုရှိနေပြီလို့ဆိုပါဆိုအတ္တဒိဋ္ဌိရှိတယ် positive အနေနဲ့ရှိတယ် line လေးတင်အနေနဲ့ရှိတယ်အနုတယသို့တော်မြတ်စွာဘုရားတရားတော်တွေနာထားပြီးတော့အမှန်သိနေတဲ့အတွက်ကြောင့် तू ဟာ negative တော့ဖြစ်မသွားသေးဘူးသို့တော်အားပြော့ပြီးတော့နော်တစ်စိအနေထားမျိုးဖြစ်နေတယ်ပေါ့လှုပ်ရှားမှုမရှိဘူးပေါ့ဒီလိုဆွလို့တာနော်အဲနောက်ဆုံးမှာဝိပဿနာဉာဏ်ရင့်တန်ပြီးတော့နာမရူပပရိစ္ဆေဒဉာဏ်နဲ့သူ့ကိုလွှမ်းမိုးချုပ်ကင်ထားပြီးတော့ဝိပဿနာအစဉ်စဉ်ကျင့်လိုက်တဲ့အခါမှာနောက်ဆုံးသောတပတ္တိမေသောတပတ္တိဖို့ရောက်သွားပြီဆိုလို့ရှိရင်ဒီဒိဋ္ဌိကလုံးဝ positive ကနေ negative ဖြစ်အောင်လုပ်လိုက်တယ်ဆိုအစဉ်ရောက်သွားတယ်ပေါ့ဒီလိုပြောတာနော်အဲ့တော့သောတပန်ဖြစ်လိုက်တာနဲ့တပြိုင်နက်ဒိဋ္ဌိရာဂဆိုတာရှိတော့ဘူးဒိဋ္ဌိမရှိသည့်အတွက်ကြောင့်ဒိဋ္ဌိကိုအစွဲပြုပြီးတော့ဖြစ်တဲ့ရာဂဆိုတာမရှိဘူးသူ့ရဲ့ချုပ်ကန်မှုဟာသောတပန်ဖြစ်သွားလို့ရှင်အမြင်တစ်ခုရဲ့လွှမ်းမိုးချုပ်ကန်မှုကလုံးဝကင်းသွားပြီလို့ဒီလိုပြောတာနော်ဒါဖြင့်သောတပန်ဖြစ်သွားတော့အမြင်သစ်လားလို့ပြောရမယ်ဆိုရင်ဟိုဒိဋ္ဌိဆိုတဲ့အဓိပ္ပာယ်က तू ကအမြင်တတ်တတ်ပဲမှန်ကန်တာမဟုတ်ဘူးအထင်အမြင်တတ်တတ်ကိုဒိဋ္ဌိလို့ပြောတာနော်အစစ်မှန်မဟုတ်ဘူးသောတပန်ပုဂ္ဂိုလ်ကအစစ်မှန်သိသွားသည့်အတွက်ကြောင့်အထင်အမြင်အယူဆဆိုတာမရှိတော့အထင်အမြင်အယူဆဒီပရိစ္ဆေသမုပ္ပါဒ်တို့အကြောင်းကျိုးဆင်ခြင်တာအထင်အမြင်မဟုတ်ဘူးလေအထင်အမြင်ဆိုတာဘယ်လိုလဲဆိုရင်ခန္ဓာ၅ပါးကိုငါလို့ထင်တယ်ငါဟာလို့ထင်တယ်ဒါအထင်အမြင်အယူဆလို့ခေါ်တယ်တကယ်လိုက်ရှာကြည့်လိုက်တဲ့အခါကျတော့အခုမှရှာမတွေ့တော့ဘူးလေအဲဒီလိုအထင်အမြင်ဆိုတဲ့ဒီဒိဋ္ဌိမျိုးလောဝကင်းစင်သွားပြီးတော့မှန်ကန်တဲ့ဝိပဿနာဉာဏ်အမြင်နဲ့သတ္တပတိမဲ့သတ္တပတိဖို့ရလိုက်တာနဲ့တပြိုင်နက်ဒိဋ္ဌိဓာကဟာလောဝကင်းသွားတယ်လို့အဲ့ဒီဒိဋ္ဌိဓာကကင်းသွားပြီဆိုလို့ရှိရင်ခန္ဓာကအငင်းပွားခြင်းရဲ့အတွင်းရေးများအငင်းပွားခြင်းရဲ့အတွင်းအကြောင်းများဖြစ်တဲ့ကာမဓာကကိုလည်းအနာဂါမိမဲ့နဲ့ဖယ်ရှားလို့လွန်မြောက်သွားနိုင်တယ်ဒိဋ္ဌိဓာကကိုလည်းသတ္တပတိမဲ့နဲ့ဖယ်ရှားပြီးတော့လွန်မြောက်သွားနိုင်တယ်ဆိုရင်ကာမရာဂကြောင့်ဖြစ်တဲ့အငင်းပွားလည်းမရှိတော့ဘူးဒိဋ္ဌိရာဂကြောင့်ဖြစ်တဲ့အငင်းပွားမှုမျိုးလည်းမရှိဘူးအငင်းပွားမှုတွေအားလုံးကိုကျော်ဖြတ်သွားနိုင်ပြီလို့ဒီလိုဆိုရမှာဖြစ်တယ်ပေါ့နော်မှန်ပါပါဘုရားအေးဒါကြောင့်မို့လို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့အာရမဒန္တသုတ်အင်္ဂုတ္တရနိကေမှာလာရှိတဲ့အာရမဒန္တသုတ်အနှစ်ချုပ်အာရမဒန္တပုံနာကြီးရဲ့အမေးကိုရှင်မကိစ္ဆနာရှင်းပြလိုက်တဲ့အခါမှာသူသဘောကျကျင့်납ပြီးဘုရားဘာသာဖရာရဲ့ဒီဥပဒေကအဖြစ်ခံယူခဲ့တယ်ဆိုတာအဲ့ဒီတုတ်တံမှာမှတ်တမ်းတင်ထားတာဖြစ်ပါတယ်။ဒါကြောင့်မို့တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဒေသနာတွေမြောက်များစွာထဲမှာစင်ញင်စဉ်းစားစရာတွေမှန်မှန်ကန်ကန်သိစရာတွေအကြောင်းကျိုးစင်ញင်တုံတရားတွေမိမိတန်တော်မှာရင့်တန်လာအောင်မြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေကိုမှတ်သားပြီးတော့မှတ်သားပြီးတဲ့အခါအနေဒိဗေကိုစင်ញင်စဉ်းစားလို့အနေဒိဗေကိုသိတဲ့အခါမှာလက်တွေ့ကျင့်သုံးမှုကိုပြုပြီးတော့ကျင့်ကြံကြိုးကိုအားထုတ်ကြမယ်ဆိုရင်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ပြီးတော့မိမိတို့အတူရှိတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကြရမှာဖြစ်တယ်လို့ကိုစီကိုငှယုံကြည်ပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းကဲမေတ္တာပို့ရတတ္တဝါများစွာသေးရန်กว่าချမ်းသာကြပါစေမေတ္တာရေချမ်းသုံးကားဖြံငြင်းချမ်းကြပါစေမေတ္တာရေချမ်းသုံးကားဖြံငြင်းချမ်းကြပါစေအစေချမ်းမာစိတ်ချမ်းသာလူရဆန္ဒပြည့်ပါစေအစေချမ်းမာစေချမ်းသာလူရဆန္ဒပြည့်ပါစေဖောလန္တံဒုက္ခပင်ကစားမေတ္တာပုန်နေတုသင်္ကမာမနောတရတိတဝေတံဘဝယံတုဒုက္ခန္တကာမေတ္တာပုန်နေတုသင်္ကမာစုပေါင်းဘုအမေတ္တာတဟုရောင်မြူပါဝင်းငွေလာမင်းနှင့်ရောင်ချင်းရှဲယုံပေါင်းဆောင်ရခြင်းကြောင့်သဗ္ဗေတံကျင်းမဲ့ဥဒုံလုံးစုံများစွာတတ္တဝါတို့၏မနောတရတိမြင်များဖြူစင်အေးကြည်လင်းသည့်ရေစင်ပြည့်တင်းစိတ်နှလုံးတည်ဟူသောရေအိမ်ကြီးအတွင်း၌ဒုက္ခပင်ရသာစင်တာဝရအေးမြကြည်သာတာယာပွင့်လန်းချမ်းသာဒုက္ခတည်ဟူသောကုမုဒ္ဒရာအကြပန်းတို့သည်ဖုံလန္တာဝန္တာရှင်မြူးဝမုံလူလျက်ကြည်နူးဝဲကြုံဖူးပွင့်ကြကုန်သည်ဖြစ်ပေသူကဏ္ဍကလေအောင်လေးတဲ့ရောရှက်တင်ပြန့်ပီတိတည်းဟူသောယနန်းတို့သည်ဘဝယံတုကောင်းစွာမဲ့တွင်ကြိုင်လည်၍နေကြပါစေကုန်သတည်း